ကြခင်မှာအကုန်ဆုံးတော့မဲ့2019ခုနှစ်နှစ်ဟောင်းကုန်ဆုံးလို့2018ခုနှစ်နှစ်သစ်တစ်ခုကိုရောက်ရှိလာတော့မှာဖြစ်ပါတယ်အခုလိုနှစ်ဟောင်းကုန်လို့နှစ်သစ်ကိုရောက်ရှိလာတော့မဲ့အချိန်မှာ MCA အပြည့်ရတိုင်းရင်းသားလက်နက်ကိုင်ဒေါ်လာရင်းအဖွဲ့တွေရဲ့ခေါင်းဆောင်တချို့က RFA ကတဆင့်မြန်မာပြည်သူတွေကိုနှစ်သစ်နှုတ်ခွန်းဆက်စကားတွေပြောထားကြပါတယ်ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတော့အထွေထွေအကျက်အတဲတွေကနေလွတ်မြောက်ဖို့နဲ့အမျိုးသားပြန်လည်တက်မြက်ရေးရပြီးတိုင်းပြည်သားရဝပြောစေဖို့အခုလိုဆူတောင်းစကားပြောဆိုထားပါတယ
်ကျွန်တော်တို့တိုင်းပြည်မှာဒီနေ့ဆိုရင်ကျွန်တော်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေထဲမှာဒုက္ခရောက်နေတဲ့ကျွန်တော်တို့မိဘညီကောင်မောင်နှမတွေရှိတယ်ထို့နည်းတူပဲကျွန်တော်စာဝန်တွေရစီးပွားရေးအမတန်ကိုချိုးတဲ့ပြီးတော့မှဒုက္ခရောက်နေရတဲ့သူတွေကျွန်တော်တို့မိဘညီကောင်မောင်နှမတွေအားလုံးရှိတယ်တော့ကျွန်တော်တို့တိုင်းပြည်ကဒီကနေ့အထွေထွေအကျက်တဲနဲ့ရင်ဆိုင်နေရတယ်အဲကျွန်တော်တို့ဖြစ်ချင်တဲ့ဆန္ဒကျွန်တော်ဆူတောင်းချင်တာကတော့လာမယ့်2008နှစ်သစ်ကနေစပြီးတော့ကျွန်တော်တို့ကအဲ့ဒီဒုက္ခမျိုးစုံအထွေထွေအကျက်တဲမျိုးစုံကနေပြီးတော့ကျွန်တော်တို့လွတ်မြောက်ဖို့အတွက်ကိုကျွန်တော်ဆုတောင်းချင်ပါတယ
်ကရင်အမျိုးသားစီယုံ KNU 2ဥက္ကဋ္ဌဗတိုလ်စောကွက်ထွေးဝင်းကတော့
နေဟောင်းအတွင်းမှာကျွန်တော်တို့2018ခုနှစ်အတွင်းမှာပေါ့ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်တက်ဆိုင်ရာစုဖွဲ့သီးသီးကကြိုးစားဆောင်ရွက်ခဲ့တယ်သို့တော်လည်းငြိမ်းချမ်းရေးကကျွန်တော်တို့မြို့မှန်းတလို့တော့တနင်္ဂနွေလောက်အတိုင်းအတာဆောင်တဲ့ငြိမ်းချမ်းမတီဆောင်နိုင်ခဲ့သေးပါဘူးလာမယ့်2018ခုနှစ်မှာကျွန်တော်တို့နိုင်ငံရဲ့တိုင်းရင်းသားပြည်သူတရားလုံးလို့လာနေတဲ့ငြိမ်းချမ်းနဲ့ဖွံ့ဖြိုးတိုးတက်မှုကိုတက်ဆိုင်ရာစုဖွဲ့ကနေပြီးတော့ထပ်မံပြီးတော့ဝိုင်းဝန်းကြိုးပမ်းဖို့လိုအပ်ပါလို့ပြင်ပါတယ်ဒီလိုငြိမ်းချမ်းရေးတည်ဆောက်နေတဲ့နေရာမှာမြင့်ရင်းချမ်းရဲ့အကြောင်းရင်းတွေကိုကျွန်တော်တို့ဤနိုင်အဖြစ်ရှာပြီးတော့ဆောင်ရွက်တော်မှာတဲ့မြင့်ချမ်းရေကိုရရှိမှာဖြစ်ပါတ
ယ်။မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSGF ဥက္ကဋ္ဌရဲဘော်တန်ခဲကလည်းအခုလိုဆုတောင်းလိုက်ပါတယ်
။အားလုံးမင်္ဂလာပါဗျာ။ကျွန်တော်တို့နှစ်တစ်နှစ်ဂုံဆုံးနေဆိုတာကျွန်တော်တို့ပြီးသွားတာကိုကျွန်တော်မူဆပါဘူး။နောက်ထပ်အသစ်တစ်ခုကိုပြောင်းလဲဖို့အတွက်ကျွန်တော်တို့ဒီအားတွေ၊လုံလတွေ၊ဇွဲတွေ၊ငန်းတွေစိုက်ထုတ်ဖို့ကျွန်တော်တို့စကူးတစ်တင်နဲ့အတူဖြတ်တန်းနိုင်တဲ့လူဟာရောက်မဲ့ခီးတစ်ခုဖြစ်ပါစေလို့ပထမဆုံးကျွန်တော်ဆုတောင်းလိုပါတယ်ကျွန်တော်တို့တိုင်းပြည်ဟာအင်မတန်မှချစ်စရာကောင်းတဲ့တိုင်းပြည်ပါဒီတိုင်းပြည်ကြီးကိုဒါကျွန်တော်တို့အတိတ်မှာဖြစ်ခဲ့တဲ့ကျွန်တော်တို့ဒီစပွဲတွေအတိတ်မှာဖြစ်တဲ့ဒဏ်ရာတွေဒါတွေနဲ့အတူကျွန်တော်တို့ညှိတွားနေတယ်မဖြစ်ပါဘူးကျွန်တော်တို့အလုံးလုံးမရမယ်လို့ပဲကျွန်တော်ယူဆပါတယ်အတိတ်ဆိုတာကျွန်တော်တို့အရေးလိုလိုက်နေပေမဲ့ကျွန်တော်တို့အရေးဟာအကောင်တစ်ခုတော့မဟုတ်သေးပါဘူးသို့တော်လည်းပဲကျွန်တော်တို့မြင်တာကအနာဂတ်အတွက်ကျွန်တော်တို့တိုင်းပြည်တစ်ခုကိုတည်ဆောက်တယ်ဆိုတာဟာပြောနေုံနဲ့လည်းအလုံးမဖြစ်ဘူးကျွန်တော်တို့ဒီတည်ဆောက်ရေးဆိုတဲ့လုပ်ငန်းတွေကိုကျွန်တော်တို့ဝိုင်းလုံးမှရမယ်လို့ပဲထင်ပါတယ်ဒီတော့ဒီနှစ်မှာကျွန်တော်မြင်တာကတော့အားလုံးလိုလာတဲ့ငင်းချမ်းရေးအားလုံးလိုလာတဲ့မျိုးသားပြန်လည်တက်မြက်ရေးအားလုံးလိုလာတဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ဖို့အတွက်ကျွန်တော်ပထမဆုံးဆုတောင်းလိုပါတယ်စစ်ပွဲတွေကိုအများဆုံးရက်စေချင်ပါတယ်ဒီချိန်နေမှာပဲကျွန်တော်တို့ကျေနပ်နေလို့လည်းမဖြစ်ပါဘူးဒါကြောင့်မို့အားလုံးအတူတူကအလုပ်လုပ်ကြမယ်အတူတူကကျွန်တော်တို့ငင်းငင်းချမ်းချမ်းနဲ့လက်တွဲကြမယ်လို့ပဲဖြစ်နိုင်ကြပါစေလို့ကျွန်တော်ဆုတောင်းပါတယ်အားလုံးကျေးဇူးတင်ပါတယ
်ရှင်မျိုးသားတပ်ဦး CNF ဒုဥက္ကဋ္ဌဒေါက်တာစလိုင်းလျံမုန်းစံခေါ်ကတော့
ကျွန်တော်တို့အနေနဲ့2019ရအင်မတန်မှကောင်းတဲ့နှစ်ဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်တော်ဆန်းစုကြည်ပြောခဲ့တာရှိတယ်လေ2019ခုငင်းချမ်းရင်နှစ်ဖြစ်နေကျူးစားမယ်ဆိုပြီးတော့သူပြောခဲ့တယ်အဲ့ဒီတိုင်းပဲကျွန်တော်တို့ငင်းချမ်းရင်ကိုဖက်ပေါင်းစုံကနေကျွန်တော်တို့စူပါနိုင်ခဲ့တယ်ပြီးထောင်စုငင်းချမ်းရင်ရလာခံလေကျင်းပနိုင်ခဲ့တယ်ဆိုတော့အဲ့ဒီပြီးထောင်စုငင်းချမ်းရင်ရလာခံအမှန်စင်စစ်ကတတိယအကျင့်ကျင်းပါတာဖြစ်တယ်အဲ့ဒီပြီးထောင်စုငင်းချမ်းရင်ရလာခံဒုတိယပင်လုံအစီဝေးကြမှာကျွန်တော်တို့တကယ်အနှစ်သာရရှိတဲ့နိုင်ငံရွှေနေပွဲကိုကျင်းပနိုင်တယ်ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းတွေကိုကျွန်တော်လက်မှတ်ထိုးနိုင်တယ်။ဒါဟာကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ NCA စာချုပ်မှာပါတဲ့ငင်းချဲဖြစ်စဉ်နိုင်ငံ road map တွေကအဆင့်၅ကိုကျွန်တော်တို့တက်ထပ်နိုင်တာဖြစ်တယ်။ဒါဟာအင်မတန်မှတူတက်တဲ့အဆင့်ဖြစ်တယ်လို့ကျွန်တော်ပြောချင်တယ်။နောက်ဒုတိယအနေနဲ့တချို့ကငင်းချဲရွှေနှွေးပွဲရ ED တဲ့ဆင့်မတူဘူးထင်ပေမဲ့ကျွန်တော်တို့အထက်ကပြင်ဆင်မှုတွေအင်မတန်မှလုပ်ခဲ့ပါတယ်။ review တွေလုပ်ခဲ့တယ်ပြင်ဆင်မှုတွေလုပ်ခဲ့တယ်မွမ်းမံမှုတွေလုပ်ခဲ့တယ်။ဒါတွေဟာအင်မတန်မှကောင်းတဲ့အခြေအနေတွေဖြစ်တဲ့ထူးထွေးကြောင့်ကျွန်တော်တို့လာမဲ့2018 January လမှာကျင်းပတဲ့ပြည်ထောင်စုငင်းချင်းရလာခံမှာ Federal အခြေခံမှုတွေကျွန်တော်တို့ရရှိနိုင်လိမ့်မယ်လို့ကျွန်တော်အများကြီးပဲမျှော်လင့်ပါတယ်ဆိုတော့လာမဲ့နှစ် 2018 နှစ်အတွင်းမှာကျွန်တော်တို့အနှစ်ချုပ်ဆိတ်ကြော်ပြီးဖြစ်တဲ့ပြည်တွင်းစီးကိုချုပ်ငင်းနိုင်ဖို့အတွက်အရေးတကအရေးကြီးဆုံးဖြစ်တဲ့ Federal အခြေခံမှုတွေကိုဒီနှစ်အတွင်းရရှိဖို့ကျွန်တော်တို့အနေနဲ့စူးစမ်းသွားမှာဖြစ်ပါတယ်ဒါကို NCA စာချုပ်စုတဲ့နှစ်ပတ်လည်နေ့မှာတော့အောင်ဆန်းစုကြည်ကလည်းပြုတ်ထားပြီးသားဖြစ်တယ်ပြီးခဲ့တဲ့ကျွန်တော်တို့ UPDJC စီဝေးမှာလည်းကျွန်တော်တို့အတီးပြုတ်ပြီးသားဖြစ်တယ် ပြီးတော့ GICM CW မှာလည်းဒီတိုင်းကျွန်တော်တို့ဆောင်ရွက်မယ်ဆိုပြီးတော့ကျွန်တော်တို့နှစ်ဖက်စလုံးကချင်းချင်းကတိတွေပေးပြီးတော့အာတန်ဋိဌာန်ချထားပြီးသားဖြစ်ပါတယ်ဒီတန်ဋိဌာန်ချထားတဲ့အတိုင်း2018အတွင်းမှာကျွန်တော်တို့အနှစ်60ကျော်90နီးပါးရှိတဲ့ဘီတွင်းစီကို6ငင်းစီမဲ့ကျွန်တော်တို့တိုင်းပြည်ကိုအာ GCT တန်ခိုင်မဲ့တဲ့ငင်းချမ်းကြီးကိုပေါ်ဆောင်ပေးမဲ့ကျွန်တော်တို့တိုင်းရင်းသားလူမျိုးအလုံးလူလာတဲ့ပြုံးမှန်းတဲ့အာဒီမိုကရေစီအမျိုးသားတန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အခွင့်အရေးတွေအပြည့်အဝရှိတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုချီခံတော့ပြည်တော်စုတည်ဆောက်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ချီခံမှုတွေကျွန်တော်ချမှတ်နိုင်ဖို့တွေကျွန်တော်တို့အားလုံးကြိုးစားသွားမှာဖြစ်ပါတယ်အားလုံးမင်္ဂလာပYesterday, now the child